င်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါရှင
်အခုကျမတို့ဒီ2024ကုန်မာတော့မယ်အဲဒီနေ့အတော်အတွင်းအခြေအနေတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာအနာသိမ့်ပြည့်နောက်မှာစခဲ့တဲ့မတည်ငြိမ်မှုတွေရောပါကြဆင်းမဲ့အလားအလာရှိခဲ့ပါသလားအခြေအနေတွေရှိခဲ့ပါလား
အများကြီးစဉ်းစားကြည့်ပါရဲဘာများတိုးတက်မှုတစုံတရာရှိခဲ့တယ်လဲရှေ့အလားအလာတွေ့ဆိုတာအတော်လေးအဖြေချရခက်ပါတယ်ဘာကြောင့်လဲဆိုတော့တိုင်းပြည်မှာအဓိကတည်ငြိမ်မှုမရှိဘူးဖြစ်နေဆိုတော့ဒါကအစ်အရေးကြီးပါတယ်တည်ငြိမ်မှုကဘလောက်တောင်ယိုယွင်းပျက်စီးလာလဲဆိုတော့နိုင်ငံသားတန်ယုံတွေကိုဆိုရလွန်ကျွေးအမခန်နဲ့ထားတဲ့တန်ယုံတွေတန်တမအဆောက်အဦတွေကိုတော့မှသူအကာအကွယ်မပေးနိုင်တော့ဘူးတန်မအများပြည်သူတွေကလည်းအများကြီးအကာအကွယ်မဲ့နေသဘောဖြစ်ပါတယ်မန္တလေးမှာတရုတ်ကောင်စီဝင်ယုံသူတို့ရဲ့အဓိကမိတ်ဆွေသူတို့အဓိကအကာအကွယ်လွန်ကျွေးပေးထားတဲ့ဒေသတော်အတိုက်ခံရဆူရနေဆိုတဲ့အခြေအနေဆိုပါတယ်အဲ့ဒီနောက်တစ်ပိုင်းမှာလည်းပဲတော်လိုင်းရာစုရအထူးသဖြင့်ဆင်လာကြတာတဖြည်းဖြည်းနိကလာတယ်ဆိုတော့တည်ငြိမ်မှုကလုံးဝမရှိပါဘူးစစ်ကောင်စီဟာအခြေခံလုံခြုံရေးတောင်မှပြင်းနိုင်တော့ဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်သူရဟောပြည်တွင်းသူရဟောပြောကြပါတယ်နောက်စီးပွားရေးနဲ့ဆန္ဒမှုအခြေအနေကိုကြည့်မယ်ဆိုရင်စီးပွားရေးလည်းပဲတဖြည်းဖြည်းကျဆင်းလာတယ်ကမ္ဘာ့ဘဏ်ကတော်တော်များများပဲကမ္ဘာနဲ့တူတာကြားလိုက်ပါတယ်မြန်မာနိုင်ငံစီးပွားရေးဆက်လက်ပြီးကြဆင်းမယ်ဆိုတဲ့သဘောတွေ့ရပါတယ်နောက်ပြီးတော့ပြည်သူရဲ့လောလောဆယ်မှာတွေ့နေတဲ့ကုန်စည်နှုန်းပြဿနာဒီလောင်စာအခက်အခဲတည်ပူဆောင်ရေးအခက်အခဲတွေလည်းအများကြီးဖြစ်နေပါတယ်ဆိုတော့စီးပွားရေးသိကြဆင်းတယ်နောက်စာနာမှုအခြေအနေကိုကြည့်မယ်ဆိုရင်လူပေါင်းတန်း20ကျော်လောက်ဟာစီးရဲနံပါတ်မှုရဲ့ line အောက်ခြေမှာပါလေ poverty line ရဲ့အောက်မှာရောက်နေတဲ့ဆိုပြီးတော့ကလသံပကထုတ်ပြန်လာတယ်တွေ့ရပါတယ်သမ်းနဲ့ချင်းရဲ့ပြည်သူတွေအငဘေးကျုံလာမဲ့အခြေအနေကြောင့်ဆင်းနေရဆိုပြီးတော့လည်းပဲခမန်းချက်တွေရှိပါတယ်ဆိုတော့တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးစီးပွားရေးစာနာမှုအခြေအနေမရှိဘူးဆိုတော့အကုန်လုံးဟာ2024မှာပူလို့တောင်မှဆိုးရွားကြဆင်းရဲလို့ပဲပြောရမှာဖြစ်ပါတယ်အ
ဲဒီချင်းနေအလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီလိုမတည်ငြိမ်ဖြစ်နေတာဟာအဓိကစီအခြေအနေကြောင့်လို့ပြောလို့ရလား
စစ်ဆိုတာဟာနိုင်ငံရေးပြဿနာမပြေလည်လို့အဓိကစစ်ဖြစ်လာတယ်ဆိုတဲ့သဘောပါဆိုတော့စီးရဲအခြေအနေကိုကြည့်မယ်ဆိုရင်လည်းပူပူလို့သာဆိုးလာပါတယ်ဆိုတော့ပြောခဲ့သလိုပဲဒေါ်လာရင်းအင်အားစုတွေကအများကြီးသိမ့်ပိုက်လာတော့သူတို့ဟာဖက်ဖက်ကဆိုးရွားကြဆင်းလာပါတယ်အဲဒါကြောင့်လည်းပဲအခုနောက်ပိုင်းမှာပြည်ပနိုင်ငံတွေသူအာကိုလာရတဲ့နှင်းမျိုးစုံနဲ့လေတံပြောက်ဖို့ကြိုးစားလာတာကိုတွေ့ရတယ်ဆိုတာအမှန်ပါပဲအဲဒါတွေဟာ
တပည့်စစ်ကောင်စီကလည်းရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်ဒီစစ်ကောင်စီလုံးမဲ့ရွေးကောက်ပွဲကိုနိုင်ငံရေးပါတီတချို့ကလည်းထောက်ခံထားတယ်။တကောင်စင်းကလည်းကောက်နေပါပြီ။ဒါရီယာကတည်ငြိမ်တဲ့အလားလားလို့ပြောလို့မရပါဘူးလား
။တည်ငြိမ်တဲ့တော့ပြောနေပါလေ။တည်ငြိမ်မဲ့အလားလားပေါ့လေ။တည်ငြိမ်ဖို့အားထုတ်တဲ့အလားလားလားဆိုတော့တည်ငြိမ်ဖို့အားထုတ်မှုတော့ဖြစ်ပါတယ်။ဘာကြောင့်အားထုတ်လာလဲဆိုတော့သူတို့ကစီးနဲ့ရင်ဆိုင်လို့လုံးဝမပြီးတော့ဘူး။ဒါပေမဲ့ဂျုံမူကြီးမင်းအောင်လည်းမင်းကမှလက်နက်ကင်တဲ့တော်လှန်ရေးအင်အားစုကိုဒီလက်နက်ကိုစွန့်ပြီးတော့သူတို့ပြောရစကားနားထောင်ဖို့ဆိုတာပြောတယ်ဆိုတော့အဲတရုတ်ကကြာဝင်ပြီးတော့သူတို့ကိုဖျက်ဖြေစစ်ဆေးပေးတဲ့သဘောဖြစ်ပါတယ်ဒီရွေးကောက်ပွဲနောက်ွယ်မှာလည်းပဲတရုတ်ကအဓိကပံ့ပိုးပေးနေတဲ့သဘောဖြစ်ပါတယ်ဆိုတော့ရွေးကောက်ပွဲတဲ့သကောင်စီရင်ကောက်တာကြည့်ရင်မြန်မာစစ်ကောင်စီထိန်းချုပ်တနိုင်တာက40ရာခိုင်နှုန်းလောက်ပဲရှိတယ်လို့ကြောညင်သူတွေကခံမှန်းကြပါတယ်ကျန်60ရာခိုင်နှုန်းကြော်ကြော်ကဒီတော်လိုင်းအင်အားစုတွေလက်ထက်မှာကြာဝင်နေပြီဖြစ်တယ်ဆိုတော့အဲ့လောက်ကိုကောက်တဲ့သကောင်စီရင်အဲ့လောက်မှပဲလုံမဲ့ရွေးကောက်ပွဲကလည်းပဲတနိုင်ငံလုံးကိုကိုစားပြုတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးနေမြေအဖြစ်ကိုထိုက်ကဆိုတော့နောက်ရွေးကောက်ပွဲသဘောသဘာဝကပဲတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ခြေလုံးဝမရှိပါဘူးစစ်ကောင်စီကတစ်ဖက်သက်သူတို့ကျင်ပါမဲ့ရွေးကောက်ပွဲဖြစ်တယ်သူတို့ကိုအဓိကရှင်ပြိုင်နိုင်မဲ့ NLD အပါဝင်နိုင်ငံရေးပါတီ40ကိုသူတို့ကဒါရွေးကောက်ပွဲဝင်ခွင့်မပေးဘူးပိတ်တင်ထားတယ်ဆိုတော့ကျန်တဲ့ပါတီတချို့ကသူတို့လူလာတဲ့ပါတီတွေလူနေစုပါတီတွေသာဖြစ်တယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့ဟာဖြစ်တဲ့နည်းငယ်သူတို့အနိုင်ရအောင်လုံမဲ့ရွေးကောက်ပွဲသာဖြစ်ပါတယ်ဆိုတော့လူတွေကခံမှန်းနေကြတဲ့ဒါပေါ်ကြောင့်မှုကြီးမင်းအောင်လည်းသူသမဏဖြစ်ရှင်လို့လုပ်တဲ့ရွေးကောက်ပွဲသူဘယ်လိုနည်းနဲ့ဖြစ်ဖြစ် by hook or by crook နိုင်အောင်လုပ်မဲ့ဆိုတော့လုပ်တဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးပြောကြပါတယ်ဆိုတော့ဘာပဲဖြစ်ဖြစ်ပေါ့လေဒီရွေးကောက်ပွဲကိုသာလူတွေကလက်ခံကျင့်နှက်လို့ဟိုဟာဖြစ်သွားမယ်ဆိုရင်တော့လောလောဆယ်မှာအဲစုဘမှုခဏကြဆင်းတယ်လို့ထင်ကောင်းအထင်ရောက်နိုင်ပါတယ်။ဒါပေမဲ့တကယ်စစ်မှန်တဲ့အပြည်လဲမှုလမ်းကိုတော့ဥတည်နေတယ်လို့ပြောမှာခက်ပါတယ်။အ
ဲ့အခုပဲ2025ဆိုရင်ဒီအာနာသိန်းနာဟာ၄နှစ်ထဲရောက်လာပါပြီ။အဲ့တော့စစ်ကောင်စီကိုနိုင်ငံတကာအတိမတ်ပြုမှုနောက်ဒီရွေးကောက်ပွဲအပေါ်မှာနိုင်ငံတကာထောက်ခံမှုကဘယ်လိုရှိပါလဲ
စစ်ကောင်စီကိုဘယ်နိုင်ငံကမှတည်ဝင်အစိမ့်မပြူရဲလို့မပြောကြပါဘူးစစ်ကောင်စီရဲ့အာဏာသိမ်းမှုဟာကျွန်တော်မကြာခဏပြောနေသလိုပဲမအောင်မြင်တဲ့အာဏာသိမ်းမှုဟာ၄နှစ်အထိအာဏာသိမ်းပြီးတော့ညီမဖို့ကြိုးစားနေဘယ်လို့မှမဖြစ်နိုင်ပါဘူးနမူနာကြည့်စီးရမှာပြီးခဲ့တဲ့အပကဖြစ်တယ်အခုကျောင်းတွေကိုပြန်ဖွင့်တယ်တက္ကသိုလ်တွေပြန်ဖွင့်တယ်လူတွေမှာအသွာလာအယောင်ဝယ်ပြန်ပြီးဖြစ်နေတယ်ဆိုတော့ဒါဟာသိပြီးတော့မှန်ကန်တဲ့နီလန်ပေါ်လေအပြောင်းလဲဖြစ်ပေမဲ့ချက်ချင်းအဲ့လိုအခြေအနေမှန်ကိုဖန်တီးနိုင်တယ်နောက်ပြီးတော့သူပြန်လဲသိမြဲရေးစကားတွေပြောလာတယ်ကျွန်တော်စီမှာအနာတရား၄နှစ်ရှိပြီအခုတောင်မှမမကန်ဒီလမ်းကိုပြောင်းနိုင်ဘူးဆိုတော့ဒါကြောင့်ဘယ်နိုင်ငံမှအသိမှတ်မပြုကြဘူးဆိုတာပေါ်လင်ပါတယ်ဒါပေမဲ့တရုတ်ကတော့သူ့ရဲ့အကျိုးစီးပွားတွေအများကြီးရှိနေတဲ့အတွက်ကြောင့်စစ်ကောင်စီမှတပါအစားထိုးပြီးတော့သူဆက်ဆံပြီးတော့သူအကျိုးစီးပွားတွေကိုသူရဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းသိမ်းနိုင်မဲ့အစားထိုးအနာပိုင်ဖွဲ့စည်းသူဆံမတွေ့သေးဘူးသူက NUG တို့ဘာလို့လောက်လိုက်ခဲ့ရင် NUG ကိုသူကထုဆွေးနေပါတယ် NUG ပါလာရင် American ပါလာမယ်အဲ့နောက်ကသူက NUG ကို American လူတို့လုံအပ်တယောက်ကမြင်ထားတာဖြစ်လေတော့အဲ့ဒီကိစ္စကိုသူကအထူးကြောက်ပြီးတော့သူကလက်ဦးမှုရအောင်ဒီတိုင်းဒေသကိုညှိခိုင်းပြီးတော့သူကဝင်ပြီးတော့လူပိုကျူးစားနေရင်းဖြစ်ပါတယ်အစီအံကတော့အခုပဲဒီထိုင်းမှာလုံမဲ့စီဝေးမှာမြန်မာနိုင်ငံကိုလည်းဖိတ်မယ်ထိုင်းကနောက်ပြီးတော့ထိုင်းဝန်ကြီးချုပ်ကမလေးရှားဝန်ကြီးချုပ်နဲ့တွေ့ပြီးတော့အစ်ဗရာဟမ်နဲ့တွေ့ပြီးတော့ဒီစစ်ကောင်စီကိုပြန်ပြီးတော့အာဆီယံဘောင်တဲကိုခေါ်သွင်းဖို့ဆိုတဲ့သဘောလုပ်လာတဲ့တွေ့ရပါတယ်ဒါဘာကြောင့်လဲလဲဆိုရင်ကျွန်တော်ထင်တာကတော့တရုတ်တစ်ဖက်သားမောင်မိုင်စီသွားမှာကိုကြောက်လို့အာဆီယံဟာငါတို့ဟာနည်းနည်းဝင်ပြီးတော့ထိရင်ကောက်မယ်လုံးဝပြစ်ထိုင်းရင်တရုတ်လက်ထက်ပဲလုံးဝရောက်မယ်ဆိုတာဆိုဒီသဘောထားအရင်တုန်းကလည်းသူတို့စီမှာရှိခဲ့လို့မြန်မာနိုင်ငံကိုအာဆီယံဖွဲ့ဝင်လက်ခံခဲ့တာလည်းပဲဒီသဘောနဲ့လက်ခံခဲ့တာအိန္ဒိယတို့ကပြတ်ပြတ်သားသားမလုပ်တာလည်းပဲဒီသဘောထားနဲ့လုပ်နေဆိုအကြောင်းပြတာပဲတရုတ်လက်ထက်ကိုလုံးဝရောက်သွားမှာဆိုလို့ဆိုတဲ့သဘောဆိုတော့အခုအာဆီယံကလည်းအဲ့ဒီသဘောမျိုးနဲ့ချင်းကပ်ဖို့ကြိုးစားလာတာကိုတွေ့ရပါတယ်ဆိုကျန်တဲ့နိုင်ငံတွေမှာလည်းပဲစစ်ကောင်စီကိုအမြင်ကြည့်လို့မဟုတ်ဘူးတေးဦးအန်ဒီကိုကြောက်လို့အဲ့လိုစစ်ကောင်စီကိုနည်းနည်းလူရသွင်းဖို့ကြိုးစားတဲ့ဖြစ်ရမျိုးကတော့ဖြစ်လာနိုင်ပါတယ်အဲ့လောက်ထိပဲပြောနိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီအနောက်နိုင်ငံတွေကတော့ဒါကိုပြင်းပြင်းထန်ထန်ပဲစင်ကြင်ခုကနေဦးမယ်လို့ထင်ပါတယ
်ဒါပေမဲ့မကြသေးခင်ကပဲဒီတေးဦးနဲ့ဟိုလုံညုံရေးကုမ္ပဏီပူးတွဲဆိုပြီးတော့လှုပ်တာရောအဲ့ဒါကဘယ်လိုအနေထားရှိပါလဲ
အဲ့ဒါဟာစိတ်အန်ဒီရဲ့များပါတယ်ဘာကြောင့်လဲဆိုတော့တေးဦးဟာသူတို့အကျိုးစီးပွားကိုကာကွယ်ဖို့အတွက်တင်မကပဲနဲ့စစ်ကောင်စီရဲ့လူညုံရေးအတွက်သူတို့ကာကွယ်ပေးရမယ့်သဘောဖြစ်လာခဲ့ရင်ဒီတိုင်းရင်းသားအဖွဲ့ဝင်သူဝင်ပြီးတိုက်ရမယ့်သဘောရှိတယ်။အဲ့ဒီခါကျရင်နိုင်ငံတော်ကလည်းအထူးပြောစရာဖြစ်မယ်။ပြီးတော့ဒါကိုပြင်းပြင်းထန်ထန်သူတို့အတွက် traffic ခက်မယ်ဒီထက်မှဒီနွန်ထဲမှာပတ်သက်သွားရင်ဒါကြောင့်လည်းတေယုတ်ကကြိုးစားတေယုတ်ကလည်းပါနပ်ပါတယ်ဒီကိစ္စမသိကျွန့်ကျင်တယ်သူက။သူကဘာလုပ်လဲဆိုတော့အဓိကသူကထိတ်တိုက်တွေးလိုက်ရင် AA ရိုးနဲ့တွေးမှလေ AA ကအဲစူရဲစီပွားရေးအချက်အချာနေရာတွေကိုစီးကြတယ် TNL တို့အဲရှမ်းမြောက်ကနေတာကချင်းတို့နဲ့တွေးမယ်ဆိုတော့ဒီအဖွဲ့တွေကိုသူကအရင်ကျူပြီးနှိမ့်နေတယ်စစ်ကောင်စီကပြောထားတဲ့တစ်ဖက်ထဲမှာပဲဒီအဖွဲ့တွေကိုသူကအခုသူအပြင်းထန်နှိမ့်နိုင်နေတဲ့သဘောတွေးရပါတယ်တွေးတဲ့နေရာမှာသူတို့နဲ့ထိတ်တိုက်မဖြစ်အောင်တော့တေယုတ်ကနှိမ့်မှာပဲ AA ရိုးဘာလို့ KA ရိုးနဲ့အကုန်လုံးနှိမ့်မှာပဲနှိမ့်တဲ့နေရာမှာအဲတော်လိုင်းအင်အားစုတွေကလည်းဒီတိုင်းတဖက်တန်းနောက်ထောက်ပြီးတော့ပြောစမ်းရခေါင်းကြီးမဲ့လူတွေမဟုတ်တော့ပါဘူး။နောက်ပြီးလွတ်လိုက်ရကြတာဒီလိုပြဿနာတွေဖြစ်လာကြတာအခုဒီတိုင်းပြန်ထုတ်ပေးပြီးတော့ဒုံရင်ဒုံရင်တန်းတော့ပြန်မသွားနိုင်ဘူးဆိုတော့သူတို့လည်းဖြစ်အောင်စဉ်စစ်မှာဖြစ်ပါတယ်ဆိုတော့ဒါတရုတ်ကဒီဟာကိုအပြင်းထန်ညှိနှိုင်းပါလိမ့်မယ်။စစ်ကောင်စီကဝင်ပြီးတော့ဒီတော်လှန်ရေးရဆိုထိတ်တိုက်မတွေ့အောင်တရုတ်ကအပြင်းထန်ဆုံးကြိုးစားရပါလိမ့်မယ်။ဒါတရုတ်ရဲ့အဓိကအခက်အခဲဖြစ်ပါတယ်။အဲ့လိုမှမဟုတ်ရင်တော့ပြဿနာပိုဆိုးသွားနိုင်တယ်။သို့သော်တရုတ်ကအဲ့လိုညှိနှိုင်းနိုင်တယ်ဆိုရင်တော့အခြေအနေဟာတပြုတ်တပြေးဖြစ်ပြီးတော့လာလာကောင်းလာနိုင်တယ်လို့ပြောရမှာပ
ါဒီလိုအနေထားကြီးအရတော့ဒီ2024ကမြန်မာနိုင်ငံအတွက်အလားအလာကောင်းနေမရှိသလိုဖြစ်နေပါတယ်အဲ့တော့2025မှာရောတိုင်းပြည်ကောင်းလာမယ်အလားအလာအခြေအနေဘယ်လိုခန့်မှန်းမှာမလဲ
အခုနပြောသလိုပဲတရုတ်ကဂျာဝင်စစ်စပ်ပြီးတော့လုတ်တယ်အာဆီယံကလည်းစစ်ကောင်စီကိုကျင်းနေအောင်နေရာလေးပါလေးပေးလာတယ်ပြန်ပြီးတော့လက်ခံလာတယ်ဆိုတော့တိုင်းဒေသတွေအဓိကတိုင်းဒေသတွေကျင်းနေအောင်လုပ်လိုက်ရင်တိုင်းဒေသအပါအဝင်ပေါ့လေတော်လှန်ရေးအင်အားစုတွေမြန်မာပြည်သူတွေလူကျင်တဲ့သဘောထားတွေကိုပါနည်းနည်းဖြည့်ဆွမ်းပေးနိုင်တယ်ဆိုရင်တော့တဆင့်တက်မှဖြစ်ပါတယ်ဒါပေမဲ့ကျင်းတော်မြင်တာကတော့မြန်မာပြည်မှာအဓိကပြဿနာဟာစစ်တပ်ကြီးစိုးနေမှုဖြစ်ပါတယ်ဟိုကစစ်တပ်ကအမြဲတမ်းပြောတယ်ဗိုလ်ချုပ်ဦးကြီးမြောင်းဟိုင်းတို့ဟာတို့ဦးသိန်းစိန်တို့လက်ထက်ကလေးကလည်းပဲစစ်တပ်ကနိုင်ငံကြီးကနောက်ဆုတ်ဖို့ကြိုးစားနေတာတဖြည်းဖြည်းဒါမဲ့တိုင်းပြည်တည်ငြိမ်ပြီးတော့နိုင်ငံရေးရသွားရင်သူတော့ဆိုရင် စစ်တပ်ကလုံအောင်ထွက်သွားမှဖြစ်ပါတယ်နိုင်ငံရေးဖယ်ပေးမယ်လို့ပြောတယ်ဆိုတော့တိုင်းပြည်အေဂျင့်မှာစစ်တပ်ထွက်မယ်ဖယ်ပေးမယ်နိုင်ငံရေးအခုကျွန်တော်စဉ်းစားမိတာစစ်တပ်ဖယ်ပေးမှတိုင်းပြည်ငြိမ်းချမ်းမယ်ဒီဟိုဘက်ကပြန်စဉ်းစားရမယ်သဘောဖြစ်ပါတယ်အမှန်ကတော့ဒီစစ်တပ်ကငါတို့သာလျင်ကြီးစုမယ်ဆိုတော့စစ်တပ်ရှိနေသမျှကာလပတ်လုံးဒီနေရာယူနေသမျှကာလပတ်လုံးဒီတော်လိုင်းအင်အားစုတွေမြန်မာပြည်သူတွေတော်တော်များများပေါ့လေနဲ့အဲတိုင်းရင်းသားတော်လိုင်းအင်အားစုတွေလက်ခံကြမှာမဟုတ်ပါဘူးဆိုဒီဟာကိုမလျှော့နိုင်ရင်တော့ဆက်လက်ပြီးတော့ဖြစ်မယ်ဟိုတရုတ်ကအတင်းအပြားလုပေးပြီးတော့နိုင်ငံတကာကလည်းပဲသူတို့မွန်းကျက်နေလို့ကဲလက်ခံလိုက်ပါဆိုအတင်းလုခဲ့ရင်တောင်မှလူတွေရဲ့စိတ်ထဲမှာတုံနှွေးနှွေးနဲ့ဒါမကျေနပ်မှုတွေကဖြစ်နေပြီးတော့ဒီတန်တရားပေါ့လေဆက်လက်ပြီးတော့သွားနေလိမ့်မှာဖြစ်တယ်လို့ပဲစိတ်မကောင်းတော့လည်းပြောမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ပါ